ဆီးရီးယားပြည်သူတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအပေါ်ကမ္ဘာအတိုင်းဝန်းကတုံ့ပြန်နေမှုတွေဟာအရှက်ရလောက်ဖွယ်ဖြစ်တဲ့အတွက်ဆန္ဒထုတ်ဖို့ပြတ်တဲ့အနေနဲ့ဆီးရီးယားနိုင်ငံရဲ့အဓိကအတိုက်ခံအဖွဲ့ဖြစ်တဲ့ဆီးရီးယားအမျိုးသားညွန့်ပေါင်းအဖွဲ့ကနိုင်ငံတကာအဖွဲ့အစည်းတွေပါဝင်တဲ့အစည်းအဝေးကနေနှုတ်ထွက်လိုက်ပါတယ် SNC လို့အမည်ရတဲ့ဆီးရီးယားအတိုက်ခံအမျိုးသားညွန့်ပေါင်းအဖွဲ့ဟာရှေ့လာမဲ့သတင်းပတ်အတွင်းရိုးမြို့မှာကျင်းပမဲ့ဆီးရီးယားမိတ်ဆွေများအဖွဲ့ညီလာခံကိုမတက်ရောက်ဘူးဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်မော်စကိုနဲ့ဝါရှင်တန်မှာပြုတ်လို့မဲ့ဆွေးနွေးပွဲတွေကိုလည်းတက်ရောက်ဖို့ဖိတ်ခေါ်ထားတာကိုငြင်းပယ်လိုက်ပါတယ်။နေ့စဉ်နဲ့အမျှစီးရီးယားနိုင်ငံအတွင်းဖြစ်ပွားနေတဲ့တပ်ဖြတ်မှုတွေကိုနိုင်ငံတကာကနေနှုတ်ဆက်နေကြတယ်လို့နှစ်နှစ်တာကာလအတွင်းစီးရီးယားနိုင်ငံအတွင်းမှာဖြစ်ပွားတဲ့တပ်ဖြတ်မှုတွေကိုနိုင်ငံတကာကမတိကျိုးချွန်ပြုနေတယ်ဆိုပြီးတော့ညွန်ပေါင်းအဖွဲ့ကနေထုတ်ပြန်တဲ့ကြေညာချက်မှာဝေဖန်ရေးသားထားပါတယ်။စီးရီးယားသမ္မတဘရှားအယ်လ်အဆတ်ရဲ့အစိုးရကိုလက်နက်တွေထောက်ပံ့ပေးနေတယ်ဆိုပြီးတော့ကြေညာချက်ထဲမှာရုရှားနိုင်ငံကိုဝေဖန်ပစ်တင်ထားပါတယ်။တဘုံတပ်ဖွဲ့တွေရဲ့ခြေကုပ်ယူထားရာအရက်ဖြစ်ပြီးတော့ဆီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့အလက်ပိုမြို့တစ်ဝိုက်မှာအုံပြုဖို့အစိုးရတပ်ကိုရုရှားကစကတ်ဒုံးလက်နက်တွေထောက်ပံ့ပေးတာနဲ့ပတ်သက်ပြီးတော့အတိုက်ခံညွန်ပေါင်းတပ်ဖွဲ့တွေကဒေါသထွက်နေကြပါတယ်။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်တာပြည်တွင်းစစ်ပဋိပက္ခဖြစ်ပွားနေစဉ်ကာလအတွင်းတည်ဆုံတဲ့လူဦးရေ9000ထက်မနည်းရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။